သာသနာတော်နှစ်2554ခုနှစ်ကောစာတက္ကရာ1382ခုနှစ်ဒုတိယဝါဆိုလဇန်23ရက်2020ခုနှစ်ဇူလိုင်လ24ရက်ရန်ကုန်တိုင်းရန်ကုန်မြို့နယ်သာသနာရေးဝန်ကြီးဌာနသာသနာတော်ထွန်းအားပြန်ပွားရေးဦးစီးဌာနသဘူသီရိဗိမာန်တော်တွင်ဆင်းကျင်းပပြုလုပ်အပ်သည့်ဓမ္မသဘင်အခမ်းအနား၌မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာစီအနန္တ၅ဘာဥဋ္ထိတ်ထားလျက်ဘောဘမိဘများနှင့်ဥတေဆိုးတို့အားယေရှု၍ဒေါ်လခင်မိသားစုကိုကျော်သင်ဆေးဆိုင်ဤအမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ဓမ္မမေခွန်းနှင့်အဖြေများပိုင်းနှင့်တရားဒေသနာတော်ပိဋကတ်သုံးသပ်နိက္ခာ၅ပြာတပတ်ခန္ဓာပေါင်း၈၄၀၀ဆံမျက်နှာတွေများစွာနဲ့ပုံနှိပ်ဖော်ပြထားတဲ့တုတ်တန်တွေထဲမှာရသော်ဘုရားသခင်ကိုရော်ရံကလည်းမေခွန်းတွေထုတ်တယ်ရသော်ဘုရားထံကိုလည်းပဲတိလိုတဲ့ပုဂ္ဂိုလ်တွေကမေခွန်းတွေမေးမြန်းကြတယ်ယဟန်တော်ရဲ့ချင်းချင်းလဲတစ်ပါးနဲ့တစ်ပါးမေးခွန်းတွေမေးကြတယ်ပေါ့။အေးမြတ်စွာဘုရားရဲ့ဒေသနာတော်တွေထဲမှာပါဠိတော်ခေတ်ကမြတ်စွာဘုရားလက်ထက်တုန်းကနေပြီးတော့ခွဲခြားသတ်မှတ်ထားတဲ့ဓမ္မအမျိုးအစား၉မျိုးရှိတယ်။အဲ့ဒီဓမ္မအမျိုးအစား၉မျိုးကိုပဲစာပေကျမ်းကမှာအင်္ဂါ၉ပါးနဲ့ပြည့်စုံသောသတ္ထုသာသနာမြတ်စွာဘုရား၏သာသနာလို့အင်္ဂါ၉ပါးလို့ဒီလိုယူဖော်ပြထားတယ်ပေါ့ဆိုလိုတာကတော့မြတ်စွာဘုရားသခင်ကိုရမြဟောကြားတော်မူခဲ့တဲ့တရားဓမ္မတွေကိုအမျိုးအစားခွဲလိုက်တာ၉မျိုးရှိတယ်လို့ဒီလိုပြောတာနော်အဲဒီ၉မျိုးတည်းကနမတ္တကတုတ်တာတဲ့ဥပမာပဲမင်္ဂလာတုတ်တို့ပရတနာတုတ်မေတ္တာတုတ်အနန္တလက္ခဏာသုံးစသည်ဖြင့်သုတ္တဆိုတဲ့အမည်နာမနဲ့ဟောကြားထားတဲ့ဒေသနာတော်တွေကတစုဖြစ်တယ်သုတ္တဆိုတဲ့အမည်နဲ့ဟောထားတာအဲတော့အဲ့ဒီမှာတချို့သုတ္တဆိုတဲ့အမည်အပြင်အခြားအမည်တွေရထားတာတွေလည်းရှိသေးတယ်ပေါ့သို့တော်လည်းပဲအလုံးချုံုံပြီးတော့သုတ္တဆိုတဲ့စကားလုံးကိုသုံးတယ်အဲ့ဒီတုတ်တရဲ့အဓိပ္ပာယ်ကမြင်းလို့အဓိပ္ပာယ်ရတယ်ပေါ့မြင်းကျိုးလို့အဓိပ္ပာယ်ရရှိတော့ကတစ်တုံးကြီးတွေတိုက်ခွဲလို့ရှိရင်အဲ့ဒီတစ်တုံးခွဲတဲ့လွှတ်သမားတွေကိုင်တဲ့မြင်းကျိုးဆိုတာရှိတယ်ရှိခေတ်ကတော့အလွယ်အဲ့ဒီကျိုးကြီးကိုမိသွေးကဲတုတ်ပြီးတော့တဖက်ထိပ်ကဖိထားဟိုတဖက်ထိပ်ကကင်ထားပြီးတော့တင်းတင်းဆွဲပြီးတော့ခွဲရမယ့်နေရာလမ်းကြောင်းမြင်းကြောင်းဖြောက်အောင်မြင်းကြောင်းပြစ်တဲ့အနေနဲ့အဲ့ဒီကျိုးကိုအပေါ်ဆွဲမြောက်ပြီးတော့ရိုက်လိုက်တဲ့အခါကျိုးကတုံခါပြီးတော့တစ်တုံးကိုအမဲတုတ်ပြီးသားဖြစ်သွားတယ်ပေါ့အဲ့ဒီလိုဖြောက်အောင်တိုင်းတာတဲ့ကျိုးမျိုးကိုတုတ်တလို့ဒီလိုခေါ်တယ်ရွာသမားကအဲ့ဒီတုတ်တဆိုတဲ့ယသော်ဘုရားဟောကြားတဲ့ဒေသနာတော်တွေဟောအင်္ဂလိပ်လိုတော့ discourse လို့ပဲပြန်ကြပြီပေါ့အဲ discourse လို့ခေါ်တဲ့ဒီတုတ်တဒေသနာတော်တွေကိုဒီတော်သမားကအဲ့ဒီမြင်းကြောင်းကိုချီးပြီးတော့တိုက်ကြရတယ်လို့ပဲယသော်ဘုရားဟောထားတဲ့တုတ်တဆိုတာတွေကိုအဲ့ဒီလမ်းကြောင်းအတိုင်းလိုက်နာချင်းသုံးကြရတယ်ဒီလိုပြောတာเนาะဒါအတိတ်ပဲတစ်ခုအနေနဲ့ပြောတဲ့စကားတစ်ခုတခြားအဓိပ္ပာယ်တွေလည်းရှိသေးတယ်သုတ္တဆိုတာအမတန်အနှစ်သာရရှိတဲ့အကျိုးစီးပွားကိုဖြစ်ဆွမ်းစေတတ်တဲ့ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်ယူချပေးတတ်လို့သုတ္တလို့ဆိုတဲ့အဓိပ္ပာယ်လည်းဒီလိုဖွင့်ဆိုတာရှိပေါ့ကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတယ်ဆိုတဲ့အဓိပ္ပာယ်နဲ့လည်းပဲသုတ္တလို့ခေါ်တယ်အဲ့တော့မြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေထဲမှာသုတ္တလို့အမည်ပေးထားတာတွေအများကြီးရှိတယ်ပေါ့တချို့ဝိနည်းချမ်းကန်ထဲမှာရှိတဲ့ဒီရဟန်းတော်များလမ်းညာပဲစီးရင်စီကန်းတွေကိုပဲတစ်ခါတစ်ခါတုတ်တန့်လို့ခေါ်တာရှိတယ်ပေါ့။ပြောမယ်ဆိုလို့ရှိရင် discipline တွေပဲပေါ့ လိုက်နာကျင်တော့မယ်ကုမမယ်မဟာသတိပဋ္ဌာန်သုတ်တို့ဆိုလို့ရှိရင်ဒါကမ္မထအထုတ်တဲ့နီးကျိုးတန်းပြသလိုပဲဒီနီးလန့်အတိုင်းလိုက်နာကျင်တော့ပြီးတော့ခြင်းကြံကျုပ်ကိုအထုတ်ဖို့သုတ်တနောက်တစ်ခုကဂေယဆိုတဲ့စကားလုံးနဲ့ရေးထားတာရှိတယ်ဂေယဆိုတာဘာလဲလို့ဆိုတော့ဆုံးနိယနဲ့ဖော်ပြထားတယ်စကားလုံးတွေကိုဂါထာဆုံးနိယဂါထာလည်းပါတယ်ကဗျာလည်းပါတယ်ဆုံးနိယလည်းပါတယ်နှစ်မျိုးရောပြီးတော့ဟောကြားထားတဲ့တရားမျိုးတွေကိုဂေယလို့ဒီလိုခေါ်တယ်နောက်တစ်ခုကြတော့ဂါထာတဲ့ဂါထာဆိုတာထေရဂါထာတို့ထေရီဂါထာတို့လို့ဒီအက္ခရာလုံးကြီးသတ်မှတ်ထားတဲ့အတိုင်းဒီရွတ်ဆိုရတဲ့အတန်ကိုကြည့်ပြီးတော့အလေးအပေါ့တခြင်းများလို့ပဲပေါ့အလေးအပေါ့ဆက်ဆုပ်ထားတဲ့ကြပြသူတန်နေတန်နာနဲ့ရွတ်ဆိုရတာလို့ပဲပါဠိမှာဂါထာလို့ဆိုတာလေးရှိအဲ့ဒီဂါထာဆိုတာယသောဗျာဟောတဲ့တရားတော်တွေထဲမှာရှိနေမင်္ဂလာတုပ်ပါဆိုအသေဝနာသပါလနာပန္တိတနိသသေဝနာပူဇာသပူဇနိယနာဧတံမင်္ဂလာမௌဒမအဲ့တော့၄ပါထရှိတယ်အပိုက်၄ပါရှိတယ်အဲ့ဒီ၄ပါဟာအလုံးကိုက်နေရရှစ်လုံးစီရှစ်လုံးစီရှစ်လုံးနဲ့မပိုရအောင်ဒါကအထုံးစံကဗျာလင်ကစက်တဲ့ထုံတန်းစင်မှာအရရှစ်လုံးနဲ့မပူပဲနဲ့အသေဝနာသဘာလနာရှစ်လုံးနော်ပဏိတာနေသသေဝနာရှစ်လုံးပူဇာသပူဇနိယနာရှစ်လုံးဧတံမင်္ဂလမௌဒမရှစ်လုံးအဲ့လိုလုံးကိုက်စက်ထားတာဒီခါထာလို့ခေါ်တယ်ခါထာနဲ့အမျိုးအစားအမှန်တရားတယ်ရှစ်လုံးဘွဲရှိတယ်ကိုးလုံးဘွဲရှိတယ်ဆယ်လုံးဘွဲရှိတယ်အဲ့ဒီကနေပြီး16လုံးဘွဲထိအောင်ရှိအရှင်ကြီးနမဂါရလိုပါလို့ကြတော့အဲ့ဒီလိုလုံးပွဲတွေစုံအောင်ဖွဲ့ပြီးတော့နမဂါရဘုရားရှိခိုးကျမ်းကြီးကိုရေးခဲ့တာအဲ့ဒါမျိုးကိုဂါထာလို့ခေါ်တယ်။မြတ်စွာဘုရားဟောတဲ့တရားတော်တွေထဲမှာဂါထာဆိုတဲ့အမျိုးအစားလည်းရှိတယ်လို့ဒါဘုရားဟောတဲ့စကားတွေကိုခွဲခြားတာနောက်တစ်ခုကဝေယကရဏဝေယကရဏဆိုတာဂါထာမပါဘူးဂါထာဆိုတာကြပြပဲကြပြမပါပဲနဲ့စုံမိယဆိုတာစကကြီးစကကြီးတတ်တတ်နဲ့ဟောထားတဲ့ဟာဒါပဲစัจ जा လို့ဟာမျိုးဒါပဲစัจ जा တို့အနတ္တလက္ခဏာသုတ်တို့စကကြီးတတ်တတ်နဲ့ဟောထားတာဂါထာဆိုတာလုံးရင်တတ်မှတ်ထားတာမပါဘူးဒါကြောင့်မို့လို့ဒါပဲစัจ जा ဤကုန်းမှာဆိုရင်ဣမတ်သမိန်သမ္ပဏဝေယကရဏသမိန်ဘိညာမာနေဝေယကရဏလို့ခေါ်တယ်ယေဇောပြဟောတဲ့ဒေသနာတော်တွေကိုသေုပ်ခွဲတဲ့အခါမှာဒီလိုခွဲတာเนาะနောက်တစ်ခုကတော့ဥဒ္ဒနာဥဒ္ဒနာဆိုတာဘယ်သူမှရှိကြတော့မဟုတ်ဘူးအနန္တမှာဟိုခုခေတ်မှာတခါတလေလူတွေကရှင်းတတ်နေတဲ့အခါကျတော့ဥရန်ကျူးကြတယ်မဟုတ်လားတယောက်ချင်းမှချင်းလေးတေးဆိုတာတို့ဝမ်းမြောက်ဝမ်းသာဖြစ်လို့တယောက်တည်းနှုတ်ကတွတ်တွတ်နဲ့ပြောတာမျိုးလို့ဝမ်းသာလို့ပြောတာပဲဖြစ်ဖြစ်ဝမ်းနေလို့ပြောတာပဲဖြစ်ဖြစ်ရင်တွင်းမှာမဆန့်လို့ပါဇက်ကအန်ထွက်လာတဲ့အတန်မျိုးကိုဥဒ္ဒနာလို့ခေါ်တယ်အဲ့ဒီဥဒ္ဒနာကိုဥဒန်းကျူးတယ်လို့ဒီလိုပြောတာများသောအားဖြင့်တော့ဥဒန်းစကားဆိုတာဟာဥဒန်းဆိုတာဝမ်းသာလို့ကြည်နူးလို့ထုတ်ဖို့ပြောတာပါတဲ့အဲ့ဒီဥဒ္ဒနာဆိုတဲ့စကားဟာရင်ထဲကနေပြီးတော့ဖြစ်ပေါ်လာတဲ့ပီတိရဲ့အဟုန်ကိုထိမ့်မထားနိုင်လို့ရင်တွင်းမဆန့်လို့ပြင်ပအတန်ဖြစ်ထွက်ပေါ်လာလို့ဥဒ္ဒနာလို့ခေါ်တာတဲ့ပမာလေးကတော့ဘာသာမပြန်တော့ဘူးဥဒ္ဒန်းလို့ပဲခေါ်လိုက်တယ်ပေါ့နော်အဲ့ဒီလိုဥဒ္ဒန်းအမျိုးအစားနဲ့လည်းပဲဥဒ္ဒနာပါဠိဆိုပြီးတော့သီးသန့်ရှိရသော်ရဥဒ္ဒန်းကျူးတဲ့ခန္ဓာတွေသီးသန့်ရှိအားလုံးကြားဝေးကြလိမ့်မယ်ဘုရားနေကစားတဲ့အခါမှာအနေကစားတိတန်တာရံတဏဝိသံအရိယံဘုရားဖြစ်စွာကတပါးတဲ့ဝန္တာလောင်းအာကြီးလို့သူတပါးတဲ့ကိုရွတ်ဆိုတဲ့ကာထာလေးဟာဒါဥဒ္ဒံကာထာထ ထို့နောက်မှာလည်းဥဒန်းကျူတာတွေရှိတယ်။ယရာဟဝေပါတုဂုံဏိဓမ္မအာတာပိနောဇာယတောဗြဟ္မဏတ္တဆိုရဲအနိကသာတင်တဲ့ကမှာရွတ်ဆိုတဲ့ဂါထာတွေဒါဥဒန်းကျူတဲ့ဂါထာတွေဘဒုကိုမှဟောတာပြောတာမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်နှုတ်ထဲကနေဟိုဝမျက်ဝမ်းသာဖြစ်လွန်းလို့ရင်သွေးမဆန့်လို့နှုတ်ကနေပေါ်ထွက်လာတဲ့စကားသာနေလို့အဲ့ဒါမျိုးကိုသီးသန့်ခွဲမှန်းတာကဥဒါနနောက်တစ်ခုကျတော့ဣတိဝုဒ္ဓကဣတိဆိုတာဒီလိုဟုတ်တာဟောတာမြတ်စွာဘုရားကဒီလိုဟောတယ်ရသော်ပြဒီလိုဟောခဲ့တာကိုစကားကိုသူတုတ်တန်လေးတွေတခုစလိုက်တဲ့အခါမြတ်စွာဘုရားကဒီလိုဟောတယ်ဆိုတာလေးနဲ့စခဲ့အဲ့ဒီလိုဣတိဟုတ်တံမရဟတ္တာတိရဟတ္တာတိမေတုတံမြတ်စွာဘုရားကဒီလိုဟောတယ်ဆိုတဲ့ဣတိဝုဒ္ဓံဆိုတဲ့ပါဠိစကားနဲ့စထားတဲ့တုတ်တန်နေမှန်တယ်ဗျာဣတိဝုပါဠိတော်ဆိုပြီးတော့ခေါ်တယ်ဣတိဝုဒ္ဓမြန်မာလိုတော့ဣတိဝုပါဠိတော်လို့ဒီလိုခေါ်တယ်အော်အဲ့ဒီပါဠိတော်ကဘယ်သူတို့ဘယ်သူစီကရတာတော့ဆိုတော့သာမဝတိမိဖုရားကြီးရဲ့ကောသမီပြည်ကသာမဝတိမိဖုရားကြီးရဲ့အလုအကျွေးဖြစ်တဲ့ခုတ်ဆုပ်တရာလို့ဒေါ်ဥတ္တရာခါကုန်းနေတာမို့ခုတ်စာဆိုတဲ့ရှေ့ကနာမည်ထည့်ပြီးတော့ခုတ်ဆုပ်တရာလို့ခေါ်တာခုတ်စာဥတ္တရာခါကလေးကုန်းနေတဲ့ဒေါ်ဥတ္တရာအဲ့ဒီဒေါ်ဥတ္တရာမိဖုရားရဲ့ကိုစားသူကကျောင်းတော်ကိုနေတိုင်းသွားနေတိုင်းသွားပြီးဘုရားဟောသမယတရားတွေကိုမှတ်ပြီးတဲ့အခါကျနန်းတော်ပြန်ပြီးတော့သာဝဝတိမှုရှိတဲ့မိဖုရားတွေကိုသူကပြန်ပြီးတော့ဟောပြအဲ့ဒါလို့ပြန်ဟောတဲ့အခါဘုရားကဒီလိုပြောလိုက်ပါတယ်ဘုရားကဒီလိုပြောလိုက်ပါတယ်ဆိုတဲ့စကားလေးနဲ့ပြန်ပြီးတော့ပြောလို့အဲ့ဒါကိုတော့ဣတိဝုဒ္ဓကလို့ခေါ်တယ်ဒါလည်းပဲပိဋကတ်သုံးပုံမှာသီလမှတ်တမ်းတင်ထားတယ်စာအုပ်နာမည်ကဣတိဝုဒ္ဓကပါဠိဆိုပြီးတော့ဒီလိုမှတ်တမ်းတင်ထားနောက်တစ်ခုကတော့ဘာလို့ဆိုရင်ဇာတကတဲ့ဇာတကဆိုတာဇာတဆိုတာဖြစ်ခဲ့တဲ့အကြောင်းအရာအတိတ်ဘဝကဇာတန်းဇာတကကိုဇက်လို့ပဲပြောကြတာဇာတဆိုတဲ့အတိတ်တွေကဆက်ဆိုတာဖြစ်ခဲ့မှုတဲ့အရာဖြစ်ခဲ့တာကိုကထုတ်ဖို့ပြောတာတဲ့အတိတ်ဘဝကဘာတွေဖြစ်ခဲ့တယ်ဆိုတာတွေကိုပြန်ပြီးတော့ဟောတဲ့တရားတော်တွေကိုဇာတကလို့ခေါ်တယ်။အဲဒီဇာတကကိုအကြောင်းပြုပြီးတော့မြန်မာပြည်မှာဇတ်တပင်လို့နော်။ဇတ်ပွဲလို့ဇတ်ကတယ်လို့ဆိုတဲ့အသုံးတွေသုံးလာတာပေါ့။ဇာတကဆိုတဲ့စကားလုံးကနေပြီးတော့ပြန့်ပွားလာတယ်။ဇတ်တော်ကြီး10ဝဲ950ဇတ်တော်များဆိုပြီးတော့ဒီလိုဖျားလောင်းရဲ့ဖြစ်တော်စဉ်နေအတိတ်ဘဝကဖြစ်ခဲ့တာတွေကိုပြန်ပြီးတော့ထုတ်ဖို့ဟောကြားတဲ့ဒေသနာမျိုးကိုဇာတကလို့ခေါ်တယ်။နောက်ဒေသနာတော်တစ်မျိုးကတော့အဘုဒ္ဓဓမ္မအဘုဒ္ဓဆိုတာအောစေကောင်းနေမဖြစ်ဘူးထူးထူးခြားခြားရှိတယ်ဆိုတော့ဒူဒူတယောက်ရဲ့ဂုံကြီးဂုံသွေးတွေဂုံကြီးဖျားလောင်းရဲ့ဂုံကြီးတွေအဲ့လိုမဖြစ်ဘူးပဲထူးထူးခြားခြားဖြစ်ပေါ်လာတယ်အဘုဒ္ဓဆိုတာသာမန်အနေနဲ့ဖြစ်ဘူးတာမျိုးမဟုတ်ဘူးအတိတ်တုန်းကမရှိခဲ့ဘူးခုထူးထူးခြားခြားဖြစ်တယ်အဲ့လိုထူးဆန်းအံ့ဩဖွယ်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဟောတဲ့ဒေသနာတော်တွေကိုအဘုဒ္ဓဓမ္မလို့ခေါ်တယ်အဘုဒ္ဓဓမ္မတုတ်ဆိုတာပါဠိတော်တွေထဲမှာရှိရပေါ့ဘုရားလောင်းရဲ့ထူးခြားချက်များဆိုပြီးတော့ဟောထားတာလေးရှိတယ်ရှင်အနန္ဒမထေရ်ရဲ့ထူးခြားချက်များစကြဝဠာမင်းရဲ့ထူးခြားချက်များဥက္ကသူကျွဲရဲ့ထူးခြားချက်များဥဒ္ဒရာနန္ဒမာတာရဲ့ထူးခြားချက်များစသဖြင့်ထူးခြားချက်ကလေးတွေကိုထုတ်ဖော်ပြီးတော့ဟောထားတဲ့တုတ်တန်တွေရှိပေါ့နော်အဲ့ဒါကိုအဘုဒ္ဓဓမ္မလို့ခေါ်တယ်ဟောနောက်တစ်ခုကတော့ဘာလို့ဆိုရင်ဝေထန်လဝေထန်လဆိုတာဝေဒဆိုတာအတိညာလဆိုတာအမိပြုဉာဏ်ဉာဏ်လေးထက်မြက်မေကုန်နေမေးလိုက်တဲ့အခါမှာအဖြေလေးတွေထွက်ထွက်လာကျဉ်တတ်တယ်အမေနဲ့အဖြေမေးလိုက်ဖြေလိုက်မေးလိုက်ဖြေလိုက်တူကမေးကျန်တဲ့တူကဖြေအဲ့ဒါလို့အမေအဖြေနဲ့ဒီနှစ်သက်မှုကျဉ်တတ်မှုအသိဉာဏ်တွေရလို့ မိဂုံတွေဆက်ဆက်ပြီးတော့မေးသွားအဲ့ဒီလိုမိဂုံမေးတဲ့ဒေသနာတော်တွေကိုဝေဒန်လလို့ခေါ်တယ်တဲ့ပါဠိတော်မှာသုလဝေဒန်လတော့မဟာဝေဒန်လတော့ဆိုတာနှစ်ခုရှိတယ်ပေါ့ဘုန်းကြီးတို့အရင်ကတည်းကဓမ္မဒိဏ္ဍာဤအဖြစ်လွားများဓမ္မအဖြစ်လွားများဆိုတဲ့တဲ့မဲ့သုလဝေဒန်လတော့ရေမိဂုံအဖြစ်ကိုဟောထားခဲ့ပြီမဟာဝေဒန်လတော့ဆိုတာရှိသေးတယ်ရှင်သာရိပုတ္တရာတို့မေးကြဖြေကြပုံလေးကိုဟောတာအဲ့တော့ဝေဒနာတော့ဆိုတာနှစ်သက်ကျင်နှံ့မှုအသိဉာဏ်လေးရရှိလာလို့ဆက်ခါမိဂုံနေထုတ်ပြီးတော့မေးသွားတာအဲ့ဒါတွေကိုစုဆောင်းပြီးတော့ဖော်ပြထားတဲ့ကျမ်းစာကိုဝေဒန်လလို့ခေါ်တယ်လို့အဲ့ဒါလို့နော်သုတ္တခေယဂါထာဝေယကရဏနော်ဝေယကရဏဣတိဝဒကဇာတကအဘုဒ္ဓဓမ္မဝေဒန်လဆိုတော့နောက်တစ်ခုကျမ်းနေသေးတယ်နော်ဥဒါနာဟုတ်ပြီဥဒါနာထဲလိုက်လို့ရှိရင်ကိုယ်ဘူးဖြစ်သွားအဲ့ဒါကိုအင်္ဂါ၉ပါးလို့ရှင်းလင်းရေးတယ်။အဲ့တော့တောင်းတနေတဲ့မှာကြီးလိုက်မယ်ဆိုရင်မြတ်စွာဘုရားဟောကြားတဲ့တရားဓမ္မတွေကိုအမျိုးအစားအားဖြင့်ခွဲတာ။အခုခေတ်လို့သုတ်ဝီနီဘိဓမ္မာဆိုတဲ့ခွဲခြားချက်မခွဲဘဲနဲ့ခေါဏဒီပုံစံနဲ့ခွဲတယ်လို့ဒီလိုမှတ်ယူတိုက်တယ်ပေါ့။မြတ်စွာဘုရားဟောတဲ့တရားတွေဟာဒီလိုအမျိုးအစားအားဖြင့်၉မျိုးရှိတယ်။အဲ့ဒီ၉မျိုးတည်းကဝေဒနာလို့အမည်ပေးပထားပေမဲ့လို့အမေးခြေလေးတွေနဲ့ဟောထားတဲ့တုတ်တန်တွေဟာအမှန်တမ်းများဓမ္မဆိုင်ရာမေးခွန်းတွေတဦးကမေးကြံတဲ့ဦးကဖြေပြီးတော့ရဟန်းတော်တွေဟာအချင်းချင်းဓမ္မတာကိစ္စတရားကိုဆွေးနွေးကြတယ်မေးမြန်းကြတယ်အဲ့လိုမေးမြန်းပြီးတော့ဖြေဆိုထားတဲ့တုတ်တန်တွေထဲမှာဒီကနေ့ဓမ္မမေးခွန်းနဲ့အဖြေများအမှတ်နဲ့အနေနဲ့ရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာမထေရမြတ်တို့မေးကြပုံဖြေကြပုံလေးဓမ္မဆိုင်ရာမေးခွန်းလေးမတားဝေရကောင်းလို့တုတ်ပေါင်းသုံးလုံးကိုပေါင်းချုပ်ပြီးတော့ဘုန်းကြီးတို့ဒီကနေ့ဟောပါမယ်ရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာမထေရမြတ်တို့သာဝတိပြည်စေတော်အကြောင်းမှာအတူတကွသတင်းသုံးနေကြရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာဆိုတာအလုံးခင်မင်းယဉ်နီးကြအရှင်သာရိပုတ္တရာကပုံနာမျိုးရှင်အနန္ဒာကတက်ကြတိုက်တွင်မင်းမျိုးဘုရားလောင်းနဲ့ဘုရားရဲ့ညီတော်ဝန်ခွဲတော်ပေါ့သုတ္တရဏမင်းကြီးရဲ့ညီတူကဖွာတာရှင်အနန္ဒာနဲ့ရှင်သာရိပုတ္တရာတို့ကြီးတော့ရှင်သာရိပုတ္တရာကကြီးရဲ့ပေါ့အဲ့ဒီရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာတို့ဟာအလုံးအလုံးကိုယဉ်နီးကြခင်မင်ရတယ်ယဉ်နေကြဘာဖြစ်လို့ယဉ်နေတာတော့ဘာလို့ခင်မင်တာတော့လို့ဆိုတော့ရှင်အနန္ဒာကပညာတအားလိုလာတဲ့ပုဂ္ဂိုလ်သူကစသိဉာဏ်နဲ့မှတ်တမ်းတင်ဉာဏ်နဲ့ဒါဟုတ်ပိဋကတ်သုံးပုံဆောင်းတော်ရှင်အနန္ဒာကိုဘုသူစီကဖြစ်ဖြစ်တရားလေးတွေပုံရမယ်ဆိုဝန္တာနာသိနေတာသူကဒါကြောင့်မလို့သူကိုယ်တိုင်ပြောပြနေတဲ့စကားတစ်ခုတည်းမှာသူဟာတဲ့မြတ်စွာဘုရားထံကနေပြီးတော့ဓမ္မခန္ဓာပေါင်း 72,000 သင်ပါတယ်တဲ့ရှင်သာရိပုတ္တရာစတဲ့ရဟန်းတော်တွေထံကဓမ္မခန္ဓာ 2,000 သင်ယူပါတယ်ဟောအလုံးပေါင်းလိုက်တော့သူ့ရဲ့နှုတ်ထဲမှာဓမ္မခန္ဓာပေါင်း 74,000 ရှိပါတယ်လို့ရှင်ကမင်ကြားခဲ့ဦးတယ်အဲ့ဒါလို့ဓမ္မရေးရနဲ့စာပေနဲ့ပတ်သက်ပြီးတော့အလွန်မြန်လို့တော့ရှင်သာရိပုတ္တရာဆိုတာလေအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကိုအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်နဲ့ပညာလိုလားတဲ့ပုဂ္ဂိုလ်နှစ်ဦးဟာတူတူခင်မင်ရတာပေါ့ဒါတဘာဝချင်းနဲ့တူတာဟုတ်တဘာကပညာလိုလားတဲ့တဘာကပညာကြီးတယ်အဲ့တော့ပညာလိုလားတဲ့ပုဂ္ဂိုလ်ကလေပညာကြီးတဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့တာပေါ့နောက်တနည်းသူတို့နှစ်ပါးခင်မင်ခြင်းအကြောင်းပါရှင်သာရိပုတ္တရာကရှင်အနန္ဒာကိုကျေးဇူးတင်ဘဘလို့ကျေးဇူးတင်တာတော့ဆိုမြတ်စွာဘုရားတက်တော်50ကျော်လာလို့အရွယ်ရောက်လာတဲ့အခါမှာအသက်ရည်လေးနည်းနည်းထောင်းလာတဲ့အခါမှာရ ရှင်အနန္ဒမထေရကမြတ်စွာဘုရားရဲ့တာဝန်လေးကိုအလုံးတောင်းယူပြီးတော့ပြုစုလုပ်ကြည့်ခုခေတ် PSO လို့ပေါ့နော်ဘုရားရဲ့ PA PSO ပေါ့မြတ်စွာဘုရားကိုလူလေးလေးမရှိအောင်ပြုစုနေဆောင်ရှောက်ဆုံးမသွားရင်မြတ်စွာဘုရားသဘိတ်တို့သင်္ကန်းတို့သူကယူလာပေးအကုန်လုံးမြတ်စွာဘုရားနေထိုင်ချမ်းသာအောင်ကုန်ကျောင်းထဲမှာတပြည့်စည်းလေးတဲ့ရေတဲတဲ့အစသဖြင့်ရှင်အနန္ဒဟာမြတ်စွာဘုရားနဲ့တက်တဲ့တတူရွယ်တူဖြစ်ပေမဲ့လို့မြတ်စွာဘုရားပေါ်မှာအလွန်လေးစားပြီးတော့တာဝန်ကျေအောင်ပြုစုလုပ်ကြည့်တယ်ဘလောက်ထိအောင်တာဝန်ကျေလဲလို့ဆိုရင်နေမပြောနဲ့ညတော်မှာရှင်အနန္ဒညကျိန်းဆက်နေတဲ့အချိန်မှာကနဂူရီတိုက်ကိုကိုးကံထပြီးတော့လက်ပတ်ကြည့်တယ်မြတ်စွာဘုရားသရင်သုံးတဲ့အဆောင်ကိုဂန္ဓကုဋီလို့ခေါ်တယ်မွေးကြိုင်တဲ့အနတ်နေနဲ့ထုံမွမ်းထားလို့အဲ့ဒီဂန္ဓကုဋီဆိုတဲ့အကြောင်းဆောင်ကိုတညကိုးကံလဲကြောင်းနံပတ်ပြီးတော့ကြည့်တယ်ဘာဖြစ်လို့ကြောင်းနံပတ်ပြီးတော့လှည့်တယ်လဲလို့ဆိုရင်ရသော်ဗျာကိစ္စတစ်ခုရှိလို့အနန္တာလို့ခေါ်လိုက်လို့ရှိရင်နှခါမခေါ်ရအောင်လို့ဘလောက်ကြည့်ဆိုင်တယ်ဆိုတာအဲ့ဒါကြည့်ပေါ့ရသော်ဗျာကိုရေချိုးဖို့အစင်နဲ့ရေဦးရေအေးဘနဲ့မျက်နှာသိရင်လည်းရေအစင်နဲ့တဘူးအစင်နဲ့မျက်နှာလည်းဝါအစင်နဲ့စသဖြင့်အကုန်လုံးဘုရားကိုဝေချုံးနေပြုတယ်အဲ့လိုရှင်အနန္တာဟာမြတ်စွာဘုရားကိုကျွေးတယ်မွေးတယ်ရှိလဲသူပဲပြုစုလုပ်ကျွေးခဲ့ဝိရိသပြည်မြတ်စွာဘုရားတရင်ဝါဆိုတယ်ဆက်နဝံမြောက်မြတ်စွာဘုရားဝါဆိုတဲ့အချိန်ဝိသလိပြည်ကြီးကအစာရေစာအဲဝိရိသပြည်ကြီးကအစာရေစာတွေရှားပါလို့ငတ်မခေါမနေတဲ့အချိန်ဆုခလို့မရဆုခလို့မရတော့အဲဝိရိသပြည်နားမှာကုန်တယ်ကြီးမြင်းကုန်တယ်ကြီးကတပ်စခန်းကြီးချထားကြတယ်ပေါ့မြင်းဝိုင်းကြီးတခုလောက်တာသူတို့ကမြင်းရောက်မှုရထွက်လာတာမြင်း900ရှိမြင်းအကောင်900နဲ့တို့မြင်းနေကျွေးဖို့မြင်းစာရိတ်ခါဂျုံနေပါယူလာအဲ့ဒီဂျုံနေဟာပိုးမထိုးရအောင်လို့ဆိုပြီးတော့ဂျုံနေကိုပေါင်းပြီးတော့ယူလာတာပြုတ်ပြီးတော့ယူလာမြင်းကျွေးဖို့ဂျုံနေမျိုးထဲမှာအစာရေစာမရှိဘူးခုအဝေးကနေလာတဲ့မြင်းကုံတွေတွေစီမှာဂျုံတွေရှိမြင်းကျွေးတဲ့ဂျုံတွေရဟန်းတော်တွေကမျိုးထဲဆုံးကလို့မရတဲ့အခါကျတော့အဲ့ဒီမြင်းဝိုင်းကိုသွားပြီးတော့မြင်းကုံတွေတွေစီကမြင်းကျွေးတဲ့ဂျုံတွေသွားပြီးတော့ဆုံးခံညာဆုံးခံတော့တပါးစာတပါးစာကြွလာတဲ့မြန်တန်တာတွေကိုသူတို့အမြင်တန်းလူကြတယ်တဝါရင်းတော့အဲ့ဒါပဲစားရှင်နန္ဒမထေရကလည်းမြတ်စွာဘုရားအတွက်သွေလေးနဲ့မြင်းစားတဲ့ဂျုံတွေကိုယူလာပြီးဒီလောက်မှာကျန်းတဲ့ဟာနဲ့မြတ်စွာဘုရားနဲ့ဆင်းသေးဘူးအစာကအမတန်မှကျန်းတယ်အဲ့တော့မြတ်စွာဘုရားဖုံးမိလို့ရအောင်ဆိုပြီးတော့ရှင်အနန္ဒအဲ့ဒီဂျုံတွေကိုယူလာပြီးတော့ဆုံနဲ့ထောင်းထောင်းပြီးတော့နုညံ့အောင်လုပ်ပြီးတော့မှဘုရားကိုကတ်တယ်တဲ့အဲ့တော့ပြောပြပြောင်းပြောင်းအရသာရှိအောင်ပြုပြင်ပြီးတော့မှရှင်အနန္ဒကတ်အဲ့ဒါလို့မြတ်စွာဘုရားပေါ်မှာဂိယုထသက်ပြုစုလုပ်ကျွေးအဲ့ဒါလို့ပြုစုလုပ်ကျွေးတာကိုရှင်သာရိပုတ္တရာကတိတ်ကျေစုတင်တယ်ဘာဖြစ်လို့လဲဆိုစဉ်းစားကြည့်လေမိဘတာဝန်ဆိုရင်သားကြီးသမီးကြီးအတောင်ဝန်ရှိတာဟုတ်မြတ်စွာဘုရားရဲ့တပည့်ထဲမှာအကြီးဆုံးတပည့်ဆိုရင်ဒီယာဓုအနေနဲ့ပြောမှဆိုရင်တော့ဟိုဝါအနေနဲ့ပြောရင်တော့ရှင်ကုန်တယ်ကအကြီးဆုံးပေါ့သို့တော့ယာဓုအနေနဲ့မြတ်စွာဘုရားကပေးထားဘယ်သူအကြီးဆုံးလို့ဆိုရှင်သာရိပုတ္တရာအကြီးဆုံးပဲအဲ့တော့အကြီးဆုံးရှင်သာရိပုတ္တရာကမြတ်စွာဘုရားရဲ့တာဝန်ကြီးသူ့မှာတာဝန်ရှိတယ်လို့ယူဆတယ်အကြီးဆုံးသားဟာလည်းမိဘရဲ့တာဝန်ကိုငါလုံးဝမယ်လို့ယူဆတယ်လို့ပဲရှင်သာရိပုတ္တရာမထေရကမြတ်စွာဘုရားကိုပြုစုရမယ့်တာဝန်ဟာသူပဲရှိတယ်လို့အဲ့ဒီသူ့တာဝန်ကိုရှင်အနန္ဒကထမ်းဆောင်ပေးနေလို့တိတ်ကျေစုတင်တယ်လို့သူလိုပြောတာ ရှင်အနန္ဒာအထဆောင်ပေးနေတာမြတ်စွာဘုရားရှင်သာရိပုတ္တရာရဲ့ပြည့်စုံမှုကိုမခံနိုင်ပါဘူးလို့တော့ဆိုဘုရားရှိခဲ့ပရိသတ်နဲ့ရှင်သာရိပုတ္တရာရှိတဲ့ပရိသတ်ဟာထတ်တူညီမျှအကျိုးဖြစ်တယ်ပေါ့မြတ်စွာဘုရားရဲ့တရားဟောခြင်းလုပ်ငန်းကိုစွမ်းစွမ်းတမာဘုရားတော်နီးနီးဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဟာရှင်သာရိပုတ္တရာပဲရှိတာအဲ့ဒါကြောင့်ဓမ္မတာဝန်ထမ်းဆောင်တဲ့နေရာမှာရှင်သာရိပုတ္တရာထိတ်တန်းကပုဂ္ဂိုလ်ဖြစ်နေတဲ့ကြောင့်မြတ်စွာဘုရားသူ့ကိုပြုစုလုပ်ပြေးဖို့ဆိုတော့လက်ခံနော်ဓမ္မတာဝန်တရားဟောဖို့တာဝန်ပဲရှင်သာရိပုတ္တရာကိုပေးထားတယ်အဲ့တော့ရှင်အနန္ဒာလည်းရှင်သာရိပုတ္တရာကိုကျေးဇူးတင်ရှင်သာရိပုတ္တရာလည်းရှင်အနန္ဒာကိုကျေးဇူးတင်ရဒါကြောင့်မို့ဒီနှစ်ပါးဟာအလွန်ချစ်ခင်တယ်ပါဠိရရရှင်အနန္ဒာထူးထူးဆန်းဆန်းသင်္ခန်းအသစ်ကလေးရတော့ရှင်သာရိပုတ္တရာကိုလှူလေးရှိတယ်ရှင်သာရိပုတ္တရာကလည်းထို့တူပဲထူးထူးဆန်းဆန်းလေးရယန္တနာကိုပဲပြီးပေါ့သူတို့နှစ်ပါးအလွန်ချစ်ခင်ကြတယ်လို့ဒီလိုဆိုတယ်เนาะအဲ့ဒီဒီတုတ်တံမှာရှင်သာရိပုတ္တရာနဲ့ရှင်အနန္ဒာတို့ဟာစေတော်ကျောင်းမှာအတူတူစုံစည်းပြီးတော့သတင်းသုံးနေကြတဲ့အချိန်ရဟန်းတော်များကသတင်းသုံးတဲ့အခါမှာမနဲ့ဆုံးခံထွက်ကြတယ်ဆုံးကံထွက်ပြီးတော့ဆွန်ရလာပြီဆိုလို့ရှိရင်အဲ့ဒီရလာတဲ့ဆုံးကိုတခါတည်းရန်ကြောင်းထီအောင်ပြန်တည်တာမဟုတ်ဘူးဘာလို့လို့ဆိုအလွန်ဝေးတယ်လေအခုလိုမျိုးရဲရွာတဲ့ကြောင်းမဟုတ်ဘူးကုတ်လုံ၄တန်အပြန်900ဝေးတယ်တောရကြောင်းနေကိုဇေရွန်ကြောင်းကြီးကတောထီမျိုးနဲ့ဆိုလို့ရှိရင်ကုတ်လုံ၄တန်အပြန်900ကုတ်လုံ၄ဆိုတာလေးမြို့တင်ထားတဲ့လေးကိုကုတ်လုံးလေးလို့ခေါ်တယ်။လေးကိုင်းကြီးကအဲ့ဒီကလေးကြီးတွေကအကြီးကြီးဆိုတော့လေးမြို့တင်ထားတဲ့လေးလေးမြို့တင်လိုက်ရင်လေးကိုင်းကနည်းနည်းကိုေးသွားတာပေါ့။အဲ့ဒါကိုတောင်ကြည့်မယ်ဆိုရင်အတောင်4000ရှိတယ်။တာမန်လူတယောက်ရဲ့အတောင်4000ရှိတယ်။အဲ့ဒီ4000အတောင်ပေါင်း4000ရှိတဲ့လေးနဲ့အပြန်900ကွာဝေးမှတော်ရကြောင်လို့ဒီလိုသတ်မှတ်တယ်အဲ့ဒါလောက်ဝေးရမယ်လို့ဆိုလို့ရွာနဲ့မြို့နဲ့အဲ့ဒါလိုဝေးရအဲ့တော့ဇေရုံအကြောင်းကြီးကတောင်တိမြို့ရဲ့တောင်ဘက်ကနေတန်းပြီးတော့ထွက်လာတယ်မြို့တောင်မြို့တကားတောင်ဘက်မြို့မြို့တောင်ဘက်တကားကနေထွက်ပြီးတော့တောင်တဲ့တဲ့ချောင်းလာလိုက်ပြီးတဲ့အခါဟိုဇေရုံအကြောင်းသားရောက်တဲ့အခါကျတော့အနောက်ဘက်ကိုချိုးကွေ့အဲ့ဒီအနောက်ဘက်ကိုချိုးပြီးတော့ကိုွေလိုက်တဲ့ဂွေလေးမှာစေရုံချောင်းရှိတယ်လို့ပြောတာနော်စေတဥယျာဉ်ကြီးကအဲ့ဒီနာမှာရှိတာဒါကြောင့်မို့ဥပဝတ္တနာဂွေလေးမှာရှိတယ်လို့တချို့နေရာမှာစာမှာအဲ့လိုရေးထားအဲ့ဒီတော့ရစေရုံချောင်းကြီးထဲမှာတခါတည်းစေရုံချောင်းကြီးနဲ့ဆက်ပြီးတော့အန္တဝနာဆိုတဲ့သူကန်တော်ကြီးကရှိသေးတယ်သူကန်တော်ဆိုတာသမိုင်းကြောင်းအရာသူကန်တော်လို့ခေါ်တာသူကန်တော်ဆိုတာတကယ်ကိုမျက်မမြင်တော့ဘူးအခုကဲလို့ခေါ်မယ်ဆိုရင်သူကန်တော်မခေါ်ရင်မျက်မမြင်တော့ဘာဖြစ်လို့မျက်မမြင်တော့အန္တဝနာဒီလိုနာမည်တွင်သွားတော့ဆိုတော့ဟိုရှိတော့ကတမိုင်းကြောင်းမှာကသဝဗျာလက်ထက်ကနေတူတယ်ကသဝဗျာလက်ထက်ကအဲ့ဒီမှာတခိုးရမြားလေးအုပ်စုလိုက်ဖွဲ့ပြီးတော့နေတာ900ရှိကသဝမြတ်စွာဘုရားရဲ့သေးရီတော်တည်တဲ့အခါမှာရွှေသေးရီကြီးတည်တာဖြစ်တော့ကြောင်းရွှေသေးစုဆောင်ရအဲ့ဒီထဲမှာအနာဂံဥပဒကတဦးကအဲ့ဒီရွှေသေးစုဆောင်တဲ့အလုပ်ကိုလုပ်တယ်သူကလိုက်ပြီးတော့အလုခန်းနဲ့ပေါ့လေလူတဲ့ရွှေသေးကိုစုဆောင်တယ်ဖျားတယ်ဖို့အတွက်အုတ်တွေကရွှေအုတ်တွေနဲ့တည်တာပေါ့အဲ့ဒါလိုလူကံပြန်လာတဲ့ဒီအနာဂတ်ဥပဒကကြီးကို8ဒေါ်လာကဖြတ်တဲ့အခါဒီလူတွေကပစ္စည်းရလို့စိတ်နဲ့အဲ့ဒီဥပဒကကိုတတ်ပြကြတယ်ပေါ့အဲ့တော့တတ်လိုက်တဲ့အခါမှာသူတို့မျက်စိကွယ်သွားကြတယ်သူတို့အကုသိုလ်နဲ့သူတို့မျက်စိကွယ်သွားကြလူတွေရောမျက်စိကွယ်သွားအဲ့တော့မျက်စိကွယ်သွားတာကမျက်စိကွယ်နေတဲ့တခိုးရမြတွေနေတဲ့တော်ကြီးဖြစ်လို့အန္တဝနာလို့ခေါ်တာတဲ့သမိုင်းကြောင်းပေါ့ ကတ္တဝဘုရားရဲ့နောက်ပိုင်းမှာဒီတော်ကြီးကအနာဝနာလို့တွင်လာကောရဘဘုရားလက်ထက်ထီအောင်အနာဝနာပဲခေါ်တယ်အဲ့ဒီတော်ကြီးထဲမှာရဟန်းတော်တွေကဇေရွန်ကျောင်းကနေထွက်ပြီးတော့သစ္စာပင်ရှင်ဝမ်းတွေအောက်မှာဆွမ်းစားပြီးလိုက်တာနဲ့တကြိုင်နဲ့နော်မြို့ရဲကိုဆွမ်းခံသွားတယ်ဆွမ်းခံသွားပြီးတဲ့အခါမှာမြို့အပြင်နာကဇေယတစ်ခုသို့မဟုတ်မြို့တွင်းမှာရှိတဲ့ဇေယရေတို့ဘာလို့လောလောကူရမယ့်နေရာကိုယ်တွေ့တဲ့ပါလာတဲ့ဆွမ်းလေးကိုဖုံးမိကြတယ်ကြောင်းထီအောင်မသေးကြဘူးဖုံးမိတယ်အဲ့လိုဖုံးမိပြီးတော့ပြန်လာတဲ့အခါမှာခုနကအပန်းဖြေတဲ့အနေနဲ့နေ့အခါမှာဆိုလို့ရှိရင်တိရပင်းရင်ဝါရွင်အောက်မှာတဘာဒီကိန်းအောင်ပြီးတော့တဘာဒီကိန်းအောင်နေဆိုတာဇံဝင်စားတာတို့တမဘဝင်စားတာတို့တိပင်းအောင်မှာကမ္မထာအထုတ်တဲ့အနေနဲ့ပေါ့နော်တဘာနဲ့တဘာအတူတကွာစကားမပြောကြပဲနဲ့ဆွမ်းစားပြီးတဲ့အချိန်မှာတိပင်းအောင်မှာထိုင်ပြီးတော့သမဘာဝင်စားကြတယ်ဇာနသမဘာဝင်စားတယ်ဖလသမဘာဝင်စားတယ်အဲ့ဒီဇံဝင်စားပြီးတော့နေတာသမဘာဝင်စားပြီးတော့နေတာကိုပဋိသန္ဓနာတဘာဒီကိန်းအောင်နေလို့ကိန်းနေဆိုတဲ့အဓိပ္ပာယ်သုံးလားအဲ့ဒီစကားကနေလာပြီးတော့သံဃာတွေကိုလည်းပဲကျောင်းထဲမှာနေကိန်းနေလို့ဒီလိုသုံးတာအဲ့ဒီကိန်းနေကနေပြီးတော့ချိန်နေလို့ဖြစ်လာပြီးတော့ချိန်နေဆိုတာအိတ်တယ်ဆိုတဲ့အဓိပ္ပာယ်ရောက်ပြီးတော့လူတွေကအဲ့ဒါဘုန်းကြီးတွေတွေ့တဲ့အခါမှာအခန်းထဲမှာတပါးတည်းနေအရှင်ဘုရားချိန်နေတာလားဗျာဆိုတာအိတ်နေတာဗျာလားလို့ပြီးအမှားတော့တပါးဒီကိန်းအောင်နေဆိုတာကမ္မထာနှလုံးသွင်းပြီးတော့သမာဘဝင်စားနေတဲ့ဟာပဋိသန္လာနာကိုယ်စိတ်ကလေးကိုအာယုန်ဒီပေါ်မှာထွေပြားအောင်လွတ်မထားပဲနဲ့အာယုန်တစ်မျိုးတည်းပေါ်မှာစုစည်းပြီးတော့ကမ္မထာနဲ့နေတာသမာဘနဲ့နေတာဒါကိုဆိုလိုတာနော်အဲ့ဒီဘာဒီကိန်းအောင်တာကိုပဲကြည့်ပြီးတော့ခုခေတ်တော့ကျိန်းတယ်လို့ဒီလိုသုံးပြီးတော့အိတ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့ပြောနေကြတယ်တကယ်ကတော့ကျိန်းတာဆိုတာအိတ်တာမဟုတ်ဘူးเนาะအဲ့လိုဆိုလို့အဲ့ဒီရှင်အနန္ဒာတို့ရှင်သာရိပုတ္တရာမထေရမြတ်တို့ဟာတောထဲမှာနေ့လယ်အချိန်ကနေစပြီးနေစောစပြီးတဲ့အချိန်ကနေစပြီးတော့သူတို့သံဃာဘဝင်စားပြီးတော့တောထဲမှာဒီလိုနေကြတပါးလေညနေချမ်းရောက်ပြီဆိုတဲ့အချိန်ကြလို့ရှင်အဲ့ဒီသမဘာကထလာကြဒါသံဘာဘာဝင်စားတယ်ဆိုတာအပန်းဖြေနေတာပဲအမှန်တမ်းချမ်းသာတယ်အိတ်ထားတဲ့ပုံချမ်းသာတယ်အိတ်ထားရမှတခါတလေအစမပြေဘူးအိမ်မက်မက်ထားတော့ဘာလို့ပါရင်မနေဘူးနော်အဲ့လိုသမဘာဝင်စားတာကြတော့တကယ်ကိုအာယုန်တစ်ခုတည်းပေါ်မှာစိတ်လေးကငြိမ့်ပြီးတော့လူကလည်းလန်းဆန်းပြီးတော့တနေ့ကအပန်းအနှောင်းနေပြေးပြီးတော့ညနေချမ်းကျတော့တမဘာကထလာပဋိသန္လာနာဆိုတဲ့တဘာဒီကိန်းအောင်ရပါလေထွက်ခွာလာပြီးတော့ဒီနေ့ဘယ်ပုဂ္ဂိုလ်နဲ့တွေ့မယ်ဘသူကိုသွားပြီးတော့တရားဆွေးနွေးမယ်ဆိုတဲ့အနေအထားမျိုးဒီလိုသွားလေးရှိကြတယ်ပေါ့အေးတမဘာကထတဲ့အခါမှာစိတ်ကူးစိတ်တန်းနေရလာတယ်အတွေးပေါ်လာလို့ရှိရင်လည်းဖះကိုမေးရမယ်မေးခွန်းမျိုးတွေ့ရင်လည်းပဲဖះကိုသွားမေးကြတာပဲအဲ့ဒီအချိန်မှာအဲ့ဒီနေရာရှင်သာရိပုတ္တရာတို့ရှင်အနန္ဒာတို့ဟာအခုလိုတဘာဒီကိန်းအောင်ရာကထွက်ခွာလို့ညနေချမ်းအချိန်ရောက်တဲ့အခါမှာနှစ်ပါးဆုံကြတယ်အဲ့ဒီလိုနှစ်ပါးဆုံတဲ့အချိန်မှာရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတယ်မေးခွန်းလေးတွေမေးတာအဲ့တော့ဒီလိုရဟန်းတော်တွေကလည်းအချင်းချင်းမိဂုံးတွေမေးတာရရှိအနန္ဒမေးတဲ့မိဂုံးကဘာလို့ဆိုလို့ရှိရင်အရှင်ဘုရားတဲ့ဘယ်လိုအရေးချင်းတွေနဲ့ပြည့်စုံမှမြတ်စွာဘုရားကအဲ့ဒီအရေးချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုသောတပန်လို့သတ်မှတ်ပါသလဲဒီမိဂုံးတွေမေးရရှိအနန္ဒကသူကသောတပန်ပဲရှိသေးတာနော်ဘယ်လိုအရေးချင်းနေနဲ့ပြည့်စုံမှသောတာပန်လို့သတ်မှတ်ပါသလဲလို့ဒီမေးခွန်းမေးမြတ်စွာဘုရားကဒီပုဂ္ဂိုလ်ဟာသောတာပန်မဲသောတာပန်တော့ဟောအဝိနိပါဒဓမ္မဘရောမှကြာရှုံးတာမရှိဘူးနိယတောတံဘောရိပရာယနောနိယတ ူရထားတဲ့အခြေအနေတစ်ခုဒီရောက်ရှိထားတဲ့ရရှိထားတဲ့တရားဓမ္မခိုင်မာတယ်ခိုင်မြဲတယ်ဘယ်တော့မှနောက်ကျောင်းမပြန်ဘူးတန်ဘောဓိပရာယေနောအထက်မဲ့ဉဏ်ကိုဒေတာဘောရောက်မဲ့ပုဂ္ဂိုလ်လို့အဲ့ဒါလို့သောတပန်လို့ထုတ်ဖို့ပြောရမယ်ဘယ်ကြီးချင်းတွေကဘာတွေတော့လို့ရှင်သာရိပုတ္တရာမေးတယ်အဲ့လိုရှင်သာရိပုတ္တရာကိုမေးတဲ့အခါကျတော့ရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတဲ့ရှင်သာရိပုတ္တရာကဖြေတယ်။အရှင်အနန္ဒာတဲ့အဲ့ဒီတုန်းကယဟန်တော်တွေကတပားနဲ့တပားအာဟုသောလို့ပဲခေါ်တယ်။အာဟုသောကိုအင်္ဂလိပ်လိုပြန်တဲ့အခါ friend လို့ပြန်တယ်သူတို့ကတကယ်ချင်းနဲ့မိတ်ဆွေဒီလိုပုံစံမျိုးပေါ့နော်။အာဟုသောရန်တော်ချင်းချင်းဟာကြီးပြီဖြစ်စေငယ်ပြီဖြစ်စေရန်တော်ချင်းချင်းခေါ်တဲ့အခါကျအာဟုသောပိသဝဂီတွေမြတ်စွာဘုရားနဲ့စတွေ့တုန်းကသူတို့ကမြတ်စွာဘုရားကိုဒီအတုံးနဲ့တုံးနဲ့အာဟုသောဂေါရမအာဟုသောဆိုတဲ့တကယ်ချင်းဂေါရမလို့ခေါ်တာသူတို့အဲ့တော့အာဟုသောဆိုတဲ့အတုံးကိုတုံးလို့မြတ်စွာဘုရားကအေငါ့ကိုအာဟုသောလို့မခေါ်ကြနဲ့ငါတရားဓမ္မကိုသိလာပြီတလိတစားခေါ်တာမဟုတ်ဘူးတရင်တနည်းခေါ်တာဒါเนาะအဲ့တော့ရှင်သာရိပုတ္တရာတို့ရှင်အနန္ဒာတို့ထိုခေတ်ကယဟန်တော်တွေဟာတဝါနဲ့တဝါအာဟုသောလို့ပဲခေါ်ကြအပြန်အလှန်အာဟုသောမြတ်စွာဘုရားပရိနိဗ္ဗာန်စံဃာလေးကြတော့ပြန်ပြီးတော့သတ်မှတ်ထားရတယ်ဝါကြီးတဲ့ကိုယ်တော်ကဝါငယ်တဲ့ပုဂ္ဂိုလ်ကိုအာဟုသောလို့သုံးဝါငယ်တဲ့ပုဂ္ဂိုလ်ကဝါကြီးတဲ့ပုဂ္ဂိုလ်ဗန္တိလို့ခေါ်အောင်မယ်ဆိုပြီးတော့ပြင်ဆင်ပြီးသတ်မှတ်ပေးထားတယ်အခေါ်ဝေါ်မှာเนาะဒါဟုတ်ဒီကနေ့အိန္ဒိယတို့တီဟိုတို့မှာဆိုလို့ရှိရင်ဘုန်းကြီးကိုဗန္တိကြီးဗန္တိကြီးနဲ့ခေါ်ကြတယ်เนาะဗန္တိကြီးဆိုရင်တော်ပါသေးတယ်ဘာဘာကြီးလို့ခေါ်တာရှိသေးတယ်အိန္ဒိယကလားတွေကဘုန်းကြီးကိုဘာဘာကြီးလို့ခေါ်တာเนาะဘာဘာကြီးဆိုတော့ဗာဒိဘယ်တော့လို့မေးကြည့်တော့ဖေဖေကြီးလို့ခေါ်တာတဲ့အဲ့ဒါလိုလည်းရှိတယ်ဟောဗန္တိကြီးလို့ခေါ်တာကမဆိုးပါဘူးเนาะအဲအိန္ဒိယတို့တီဟိုတို့မှသွားရင်ဒီအတန်းနဲ့ကြားနေတာဗန္တိကြီးဗန္တိကြီးနဲ့ဘုန်းကြီးတွေကိုခေါ်လိမ့်ရှိတယ်တီဟိုကြတော့တခါတလေဇာဓုနဲ့ခေါ်တာရှိသေးတယ်ဘုန်းကြီးကိုဇာဓုလို့ခေါ်တာဇာဓုဆိုတာတာဓုသူတော်ကောင်းလို့ဆိုတဲ့အဓိပ္ပာယ်နဲ့ခေါ်တာတီဟိုကကလားလေးတွေကဘုန်းကြီးတို့နဲ့တွေ့တဲ့အခါဇာဓုဇာဓုနဲ့ခေါ်တယ်အဲ့လိုခေါ်တာလေးတွေရှိတယ်ဒါပေမဲ့ဒီလိုစကားကလည်းတသက်ရှိဘုန်းကြီးကိုခေါ်တဲ့စကားကဟမ်ဒရူတဲ့သူတို့ခေါ်တဲ့စကားဟမ်ဒရူတဲ့ကိုရောငယ်လေးကြတော့ပိုတိဟမ်ဒရူတဲ့ပိုတိဆိုအငယ်ပေါ့အကြီးကြတဲ့အခါလောကုဟမ်ဒရူတဲ့အဲ့လိုခေါ်တယ်သူတို့ကဒါသူတို့တီဟိုဘာသာစကားပေါ့နော်အဲ့လိုမြတ်စွာဘုရားကအခေါ်အရင်းနဲ့ပတ်သက်ပြီးတော့ပြန်လည်သတ်မှတ်ပေးတယ်ဖေယမတမခေနောကတော့အပြန်လာအာဟုသောလိုပဲခေါ်ကြတယ်အဲ့တော့ရှင်အနန္ဒာကမေးတယ်ရှင်အနန္ဒာကမေးတယ်ရှင်သာရိပုတ္တရာကမေးတယ်မေးတဲ့အခါကျတော့ရှင်အနန္ဒာကဖြေတုတ်နှစ်တုတ်ရှိတုတ်တုတ်ကရှင်သာရိပုတ္တရာကမေးပြီးတော့ရှင်အနန္ဒာကဖြေရတယ်ဟောဒီတော့ကျတော့ရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတယ်အရှင်ဘုရားတဲ့ဘယ်တရားတွေနဲ့ပြည့်စုံလို့ပြည့်စုံမှမြတ်စွာဘုရားကတောတပံလို့ကြေညာပါတယ်လေဆောရရှင်သာရိပုတ္တရာကဖြေတယ်ဒီတရား၄မျိုးဒီအရည်သွေး၄မျိုးရှိမှတောတပံလို့ကြေညာတယ်အဲ့ဒီအရည်ချင်း၄မျိုးဆိုတာဘာလို့ဆိုရင်ဗုဒ္ဓေအဝိစ္စပတ္တနာမြတ်စွာဘုရားရဲ့ဂုဏ်ကိုအတိညာနဲ့ဉာဏ်သက်ဝင်ပြီးတော့ကြီးညိုတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်ပညာမဲ့တရားနဲ့ကြီးညိုတာမဟုတ်ဘူးတကယ့်ကိုနှစ်နှစ်ကာကအတိညာနဲ့ဘုရားရဲ့ခုံကိုသိပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်ဟောအဲ့ဒါလို့အတိညာပါတဲ့တရားနဲ့ကြီးညိုတဲ့ပုဂ္ဂိုလ်ဓမ္မေအဝိစ္စပတ္တရာတရားကိုအတိညာနဲ့သိပြီးနှစ်နှစ်ကာကကြီးညိုတဲ့ပုဂ္ဂိုလ်တံဃေအဝိစ္စပတ္တရာတဏ္ဍာကိုနိမ့်နိမ့်ကာကနဲ့အတိညာနဲ့သိပြီးတော့ချီညိုတယ်အရိယကန္တာအရိယာတွေမြတ်လို့အပ်တဲ့၅ပါးသီလမကျိုးမပေါက်မပြောင်းမကြာတမာရီစွမ်းအားတွေကိုတိုးတက်နိုင်လောက်အောင်တိုးတက်ဖြစ်ပေါ်စေနိုင်လောက်အောင်စွမ်းရည်ထက်တဲ့ သီလညံ့လို့မှုနဲ့လည်းပြည့်စုံတယ်ဟောဒီအင်္ဂါ၄ချက်နဲ့ဒီအရည်ချင်း၄ချက်နဲ့ပြည့်စုံပြီဆိုရင်မြတ်စွာဘုရားကသောတပန်လို့ဒီလိုကျင့်ကြပါတယ်လို့ဖြေတယ်ဟောဒါသောတပန်အကြောင်းကိုဒီလိုမေးကြဖြေကြနောက်သုတ်တန်တစ်ခုကြတဲ့အခါကျတော့ရှင်သာရိပုတ္တရာကမေးတယ်အဲ့ဒီအခါကျတော့ရှင်အနန္ဒာကဖြေရဒီမေးခွန်းမျိုးပဲမေးတယ်နောက်တစ်သုတ်ကငါရှင်အနန္ဒာတဲ့ဘယ်တရားတွေကိုဖယ်ရှားပြီးဘယ်တရားတွေနဲ့ပြည့်စုံမှရသော်ပြားကတောတပံလို့သတ်မှတ်တယ်လေခြင်းညာလည်းမေးခွန်းမေးအဲ့လိုမေးတော့ရှင်အနန္ဒာဖြေတယ်အရှင်ဘုရားတဲ့ဟောဒီတရား၄မျိုးကိုဖယ်ရှားပြီးဟောဒီအရင်သွေး၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဝင်တာလဲတောတပံလို့ခြင်းညာပါတယ်တဲ့ဒါဖြင့်ဖယ်ရှားခံရတဲ့တရား၄မျိုးကဘာလဲလို့ဆိုရင်မြတ်စွာဘုရားအပေါ်မှာမကြည်ညိုခြင်းတရားအပေါ်မှာမကြည်ညိုခြင်းတန်ခါအပေါ်မှာမကြည်ညိုခြင်းနဲ့မကြည်ညိုမှုဆိုတဲ့အကုသိုလ်ပေါ့နော်အဲ့ဒီအကုသိုလ်၃မျိုးဖြင့်ငါးပါးသီလကိုချိုးဖောက်ခြင်းလို့ဆိုတဲ့ဒုတ်သီလရသီလပြတ်တဲ့သီလကိုမထိန်းသိမ်းနိုင်တဲ့အကုသိုလ်အဲ့ဒီ၄မျိုးကိုဖယ်ရှားပြစ်ပြီးတဲ့အခါကျတော့ဖျားပေါ်မှာနှစ်နှစ်ကာကယုံကြည်ခြင်းတရားပေါ်နှစ်နှစ်ကာကယုံကြည်ခြင်းတန်ခါကိုနှစ်နှစ်ကာကယုံကြည်ခြင်းငါးပါးသီလမကျိုးမပေါ့မပြောင်းမကြားရအောင်ထိမ့်သိမ့်ဆောက်ရှောက်ခြင်းတမာရီစွာအားဖြစ်ပေါ်စေလောက်ကောင်းမွန်တဲ့ငါးပါးသီလနဲ့ပြည့်စုံခြင်းလို့ဒီ၄ချက်နဲ့ပြည့်စုံတယ်လို့ရှိရင်ရသော်ပြားကသောတပန်လို့ကျင့်ကြပါလေလို့ဟောဒီလိုဖြေလိုက်အဲ့ဒါနှစ်ပါးကယောရာကနေထလာတဲ့အခါကျတော့တပါးနဲ့တပါးဒီလိုမေးခွန်းတွေမေးပြီးတော့ဖြေကြဆိုကြအဲ့ဒါတုတ်တန်နှစ်ခုရှိတော့မတူညီတာလေရှင်သာရိပုတ္တရာမေးတဲ့ဟာကမေးခွန်းတစ်ခုပေါ်လာတယ်ပေါ့ဘယ်တရားမျိုးကိုဖယ်ရှားပြီးဘယ်တရားနဲ့ပြည့်စုံမှဆိုပြီးတော့အဲ့လိုဖယ်တာရောပြည့်စုံတာရောနှစ်ခုမေးတယ်ရှင်အနန္ဒာမေးတော့ကတော့ဖယ်ရှားတာမပါဘူးပြည့်စုံတဲ့တခုပဲမေးတယ်ပေါ့ဒီနောက်တစ်ခါမြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာတုတ်တန်တစ်ခုမှဆုံတွေ့ကြတာဝတိပြည်စေတော်မှာပဲပေါ့မြတ်စွာဘုရားကလည်းမေးခွန်းညှိထုတ်တာပဲအဲ့ဒါဆိုတော့အမေနွားချောင်းသားလို့အမေကျွဲချောင်းသားလို့ပြောလို့မရဘူးเนาะဘုရားကိုယ်တိုင်ကလည်းဓမ္မနဲ့ပတ်သက်တဲ့မေးခွန်းတွေကိုမေးတာမသိလို့မေးတာမဟုတ်ဘူးရှင်းပြမယ်ရှင်သာရိပုတ္တရာပုဂ္ဂိုလ်လို့မေးတယ်ဆိုကြတဲ့ရသော်ဗျာတခြားပုဂ္ဂိုလ်တွေနားလည်အောင်ရှင်းပြခြင်းလို့မေးတာမျိုးလည်းဖြစ်နိုင်တယ်ပေါ့မှန်ပါဗျာဘာဖြစ်လို့လဲဆိုမေးခွန်းကခက်ခဲတဲ့မေးခွန်းမဟုတ်ဘူးရှင်သာရိပုတ္တရာကိုမေးတယ်မေးခွန်းကအေးရှင်သာရိပုတ္တရာကိုမေးတယ်မေးခွန်းကအလွန်ခက်ခဲတဲ့မေးခွန်းကိုတစ်ခါတော့မေးခဲ့ဘူးတယ်ရှင်သာရိပုတ္တရာရုပ်ရည်မဖြေနိုင်ဘူးရသော်ဗျာကနီလန်းပြမှာဖြေလို့ရဖျားတဲ့မေးခွန်းကမေးခွန်းဆိုတာသူ့ဉာဏ်နဲ့သူမေးတာဒီမေးခွန်းကဖျားနေမှာဖြေဆုံနိုင်တဲ့မေးခွန်းဆိုရင်ဖျားမှာဖြေလို့ရတယ်တဲ့ပုဂ္ဂိုလ်ဖြေနိုင်ဘူးအဲ့ဒါလို့ဖျားမှာဖြေဆုံနိုင်တဲ့မေးခွန်းမျိုးကိုရှင်သာရိပုတ္တရာကိုမေးတယ်မေးတဲ့အခါကျတော့ရှင်သာရိပုတ္တရာဖြေဆုံရမယ့် point ပေါ့လေခုခေတ်လို့ပြောရအောင်ဖြေဆိုရမယ်ဘယ် point ကနေဘယ်ရှုထောင့်ကဖြေရမယ်ဆိုတဲ့ပုံမှာသူစဉ်းစားပြီးတော့တွေ့ဝေးရုပ်တရားမဖြေနိုင်ဘူးတုံဆိုင်နေအဲ့ဒီချိန်မှာမြတ်စွာဘုရားဘယ်ရှုထောင့်ကဖြေလိုက်ပေါ့ကွာဆိုတဲ့အခါကျသူချက်ချင်းဖြေနိုင်တော့ဘုရားတွေပဲဖြေနိုင်တဲ့မိခုံးမျိုးကိုရှင်သာရိပုတ္တရာအနီးလေးပြလိုက်တာနဲ့ဖြေနိုင်တယ်လို့ဒီလိုပြောတာနော်ညမျက်နှာအလွန်ကြီးတယ်ဟောဒီမှာလည်းပဲမြတ်စွာဘုရားရှင်သာရိပုတ္တရာကိုမေးတယ်မေးခွန်းသာရိပုတ္တရာတဲ့သောတပန်ဖြစ်ဖို့ရာအကြောင်းတရားဘယ်လိုမျိုးရှိသလဲ။အရှင်သာရိပုတ္တရာကသောတပန်လည်းဖြစ်ပြီးပြီ။နောက်ယဟန္တာတော်ဖြစ်နေတဲ့အနေထားပေါ့နော်။သူကိုယ်တိုင်လည်းသောတပန်ဖြစ်ခုတာပဲ။နောက်ဆုံးမှာသူကယဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်။အဲ့တော့မြတ်စွာဘုရားကဒီမေးခွန်းကိုမေးတာဟာအခြားပုဂ္ဂိုလ်တွေကိုရှင်းပြလို့မေးရတယ်ဖြစ်နိုင်တယ်ပေါ့။အဲ့တော့ဥစ္စာမေးတာကရှင်သာရသော်ဗျာကမေးတာဖြေရတာရှင်သာရိပုတ္တရာဖြေရ Rav Yasa Vya Melede, Tata Pati Yenga, Tata Vam Chichin, Enga Yak Panam Yoshi, Tomo, Tata Vam Chipu, Chandaya Panam Yoshi, the Lelo, Sendaribo Ramiro, Sendya Lim Yoshi Vane, Tata Vam Chipu Yatu. Namadika Varose, Tapuri da Tandewa, Turo Gondiao, Turo Gongo, Miwe Sika Chendi, Tata Vam Chichin, Chandaku Vane. ตรองกองก็มีเวสิกะได้มั้ยตรองกองเนี่ยมีเวสิกะได้สรแล้วตรองกองสิก็ตะโลนึกอยากไว้อย่างเป็ดเช่นกัดนะตรองกองสิเช่นกัดเช่นกัดได้แต่ครั้งเนี่ยดุติยะก็มาแล้วสรตัตถมตวนะตรองกองก็พอเปล่าได้ตรองกองเตียะกูจ้านาจินหาดุติยะอาจารย์เตียะตะคูอ่ะนอกจากกูอ่ะมิมิโกไรงก็โยนิโตมนติกาละ มามังกังนะลงตื่นธรรมุโยนิโตมนติการาติตัตติยะอาจารย์ตะคูว่าธรรมานุธรรมปฏิปัตติธรรมสุราโลกุตตระเตยะเมตตยาปุริยะนิพพานเตยะธรรมเอริธรรมเนี่ยเหลยอเดเตยะโหอนุธรรมอนุขอเลยธรรมานุธรรมเนาะธรรมะโหนิพพานยอกแม้ผู้นิพพานเนี่ยเต็มเหลยอเดอนุธรรมสุเลยจิตสังกูจิตน่ะธรรมานุธรรมปฏิปัตติโหลขอ เอ่อบาပြောတာတော့ဆိုတီလာကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ပေါ့တီလာသမာဓိပညာတွေဟာဘယ်ခုနိဗ္ဗာန်ကိုရောက်ရွေ့ရအတွက်တင့်လျော်တဲ့တရားသမားတွေပဲအဲ့ဒါတွေဟာအနုဓမ္မတွေပဲအဲ့ဒီအနုဓမ္မကိုကျင့်ခြင်းဟာလည်းအင်္ဂါတရားဖြစ်ပါတယ်ဩတောတပံဖြစ်ဖို့ရာအတွက်အင်္ဂါကပါလေဆိုတာဟုတ်ရသော်ပြာကမေးတော့ရှင်သာရိပုတ္တရာတခုစီတခုစီဖြစ်တယ်သူတော်ကောင်းနဲ့ပေါင်းတရားပါမယ တာမှန်မှန်ကန်ကန်နှလုံးသွင်းနေရပါမယ်ဓမ္မနုဓမ္မပฏิပတ်တိသိလျော်တဲ့အကျင့်ကိုကျင့်ရပါမယ်လောကုတ္တရာတရားကိုရရှိနိုင်တဲ့အကျင့်မျိုးကိုကျင့်ရပါမယ်ဒီ၄ချက်နဲ့ပြည့်စုံရင်တော့တတ္တမဖြစ်ပါလေအဲ့ဒီ၄ချက်ထဲမှာအပြင်အကြောင်းက၂ချက်အတွင်းအကြောင်းက၂ချက်လို့ဒီလိုပြောအောင်အတွင်းအကြောင်းနဲ့အပြင်အကြောင်းသူတော်ကောင်းကိုချင့်ကပ်ခြင်းသူတော်ကောင်းတရားကိုနာယူခြင်းဆိုတာအပြင်ဘက်ကအကြောင်းတရားပဲ။ယောနိသောမနတိကာရနဲ့ဓမ္မနုဓမ္မပฏิပတ်တိဆိုတာအတွင်းအကြောင်းတရား။ဟောအတွင်းနဲ့အပြင်နှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့သောတပတိမေသောတပတိဖို့ဆိုတဲ့သောတပန်အဆင့်ကိုရောက်တယ်ပေါ့။အေသူတော်ကောင်းနဲ့တော့ပေါင်းတယ်သူတော်ကောင်းတရားလည်းနာတယ်ယောနိတမနတိကာရမရှိဘူးကျင့်လည်းမကျင့်ဘူးဒီတိုင်းနေတယ်ဆိုရင်တော့တတ္တဝံဖြစ်နိုင်ဘူးပေါ့နော်ဒီနှစ်ခုပေါင်းမှဖြစ်တယ်ဒါအထုံးသံပဲလေစောင်းကြီးဒီတိုင်းဇဝဲပေါ်တင်ထားမယ်လက်နဲ့စောင်းညိုးနဲ့မထိဘူးဆိုလို့ရှင်အတန်ထွက်ပါ့မလားမထွက်ဘူးလေဟောတစ်ခုနဲ့တစ်ခုတီးခတ်လိုက်တဲ့အခါမှာအတန်ထွက်လာအဲ့ဒါလိုပဲတတ္တဝံဖြစ်ဖို့အရာအတွင်းအကြောင်းနှစ်ခုအပြင်အကြောင်းနှစ်ခုအချိုးကြအချိုးညင်ကြီးပေါင်းဆက်လိုက်ပြီဆိုလို့ရှိရင်တတ္တဝံဖြစ်သွားနိုင်တယ်ပေါ့အဲ့ဒါလို့မေးတော့ရှင်သာရိပုတ္တရာကဖြေတယ်ဖြေတဲ့အခါကျတော့မြတ်စွာဘုရားသာဓုသာဓုသာရိပုတ္တရာအေးကောင်းလိုက်တာမင်းဖြေမှန်တယ်ပေါ့သာဓုခေါ်တယ်ဗျာကောင်းတယ်မင်းဖြေတာဟုတ်တယ်တတ္တဝံဖြစ်ဖို့ရာအတွက်ဒီအင်္ဂါ၄ချက်ဟာရေးကြည့်တယ်လို့ပြောပြီးတော့ဆက်ပြီးတော့မြတ်စွာဘုရားမေးခွန်းမေးတယ်မေကုမေတယ်ဒါဖြင့်သောတပန္နဆိုတဲ့စကားလုံးထဲမှာသောတဆိုတာဘာခေါ်တာလဲဘာကိုသောတလို့ခေါ်တာတော့ဆိုရှင်သာရိပုတ္တရာဖြေတယ်သောတဆိုတဲ့စကားလုံးကကြည့်နော်နာသောတဆင်တော်မူကြပါလားဆိုရင်နာကိုပြောတာအဲဒီသောတတခါတည်းကကျတော့ရေစည်းเจ้าကိုလည်းနတိသောတော်ဝိယမြည်ရေစည်းခဲ့လို့ဆိုတာကျတော့ရေစည်းเจ้าကိုလည်းသောတလို့ခေါ်သူကနားကိုလည်းသောတာခေါ်တယ်ရေစည်းကြောင်းကိုလည်းသောတာလို့ခေါ်တယ်ပေါ့ဒါထင်ရှားတာနှစ်ခုနောက်တဏ္ဍသောတာတော့ရှိသေးတယ်ပေါ့ကဲထားတော့အဲ့ဒီမှာရှင်သာရိပုတ္တရာကအရှင်ဘုရားတဲ့သောတာဆိုတာတခြားမဟုတ်ပါဘူးတဲ့မဂ္ဂင်၈ပါးကိုပြောတာပါဘာဖြစ်လို့လဲဆိုတော့မဂ္ဂင်၈ပါးဟာနိဗ္ဗာန်ကိုစီးဝင်သွားဖို့ရေစည်းကြောင်းကြီးပဲလူတိုင်းလူတိုင်းဟာ မဂ္ဂင်ဆိုတဲ့ရည်စည်းကြောင်းကြီးပေါ်လမ်းကြောင်းကြီးပေါ်ရောက်မှနိဗ္ဗာန်ဆိုတာရောက်နိုင်တာအဲ့ဒီအဓိပ္ပာယ်နဲ့သောတာပန္နသောတာဆိုတာတခြားမဟုတ်ဘူးတဲ့မဂ္ဂင်၈ပါးပါသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဟိဝသမ္မာဝါယမသမ္မာသတိသမ္မာသမာဓိလို့ဆိုနေမဂ္ဂင်၈ပါးမစ္စည်းမပฏิပဒအကျင့်တရားဒီ၈မျိုးကိုပဲသောတာလို့ခေါ်ပါတယ်ဆိုတော့မြတ်စွာဘုရားပါဒုတာဒုတာဓိပုဗ္ဗရာအေးဟုတ်တယ်မှန်လိုက်တာမှန်လိုက်တာမင်းဖြေတာသောတာဆိုတာမဂ္ဂင်၈ပါးကိုပြောတာတဲ့ဒီနေရာမှာနော်အဲ့ဒီမဂ္ဂင်၈ပါးအကျင့်တရားကျင့်မှဒီရည်စည်းကြောင်းပေါ်မှာရောက်မှာပေါ့အေးရသော်ဗျာဆက်မိတယ်ကဲကောင်းပြီတဲ့ဒါဆိုလို့ရှိရင်သောတာပန္နကြတော့ဘာကြောင့်သောတာပန္နလို့ခေါ်တာလဲအရှင်ဗျာတဲ့အဲ့ဒီရည်စည်းကြောင်းပေါ်ကိုရောက်ပြီးတော့ဒီမဂ္ဂင်၈ပါးအကျင့်တရားကိုပြည့်ပြည့်ဝအကျင့်ပြီးတော့ပြည့်စုံသွားတဲ့ပုဂ္ဂိုလ်အဲ့ဒီလမ်းကြောင်းပေါ်ရောက်သွားတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ရှင်ပဲဖြစ်ဖြစ်အဲ့သောတာဆိုတဲ့မဂ္ဂင်၈ပါးအကျင့်တရားကိုကျင့်သွားတဲ့ကျင့်ပြီးတဲ့ပုဂ္ဂိုလ်ကိုသောတာပန္နလို့ခေါ်ပါတယ်။ဟောစကလုံးသီးရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားမင်းရှင်သာရိပုတ္တရာရှင်းပြသောတာပန္နဆိုတာသောတာအပန္နသောတာဆိုတာမဂ္ဂင်၈ပါးဆိုတဲ့ရည်စည်းကြောင်းအပန္နဆိုတာရောက်တာမဂ္ဂင်၈ပါးဆိုတဲ့ရည်စည်းကြောင်းတွေကိုရောက်သွားပြီလို့ဒီလိုပြောတာနော်အဲ့တော့ရေစည်းကြောင်းနဲ့ရောက်သွားလို့ရင်ရေကပဲစီးသွားတာတုံးဆိုသမုဒ္ဒရာလည်းစီးသွားတာအဲ့ဒီလိုသမုဒ္ဒရာလည်းစီးသွားတဲ့ရေစည်းကြောင်းနဲ့ရောက်လို့ရှိရင်အဲ့ဒီဟာနဲ့သမုဒ္ဒရာလည်းပဲရောက်သွားမှာပေါ့အဲ့တို့တူပဲတင်စားလိုက်တယ်ဒီရေစည်းကြောင်းကြီးကပဲသွားတာတုံးဆိုနိဗ္ဗာန်သွားတာအဲ့ဒီနိဗ္ဗာန်သွားတဲ့ရေစည်းကြောင်းကြီးပေါ်ရောက်သွားရင်နိဗ္ဗာန်ရောက်သွားပြီပေါ့အဲ့ဒါကြောင့်မို့လို့အင်္ဂလိပ်လိုပြန်တဲ့အခါမှာသောတာပန္နကိုစထရီဝင်နာလို့ဒီလိုပြန်တယ်စထရီဝင်နာဝင်နာဆိုတဲ့အဓိပ္ပာယ်ကတော့အောင်မြင်သူဆိုတဲ့အဓိပ္ပာယ်ယူတယ်သို့တော့ပါဠိစကားလုံးကအောင်မြင်သူဆိုတဲ့အဓိပ္ပာယ်ပါတာမဟုတ်ဘူးအဲ့တော့စထရီအင်တာနာလို့ပြန်လို့ရှိရင်စထရီဆိုတဲ့ရည်စည်းကြောင်းပေါ်မှာရောက်ရှိသွားတယ်စထရီအင်တာနာလို့ပြန်ရင်သူ့ပါဠိအဓိပ္ပာယ်အတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီထဲမှာဝင်ရောက်သွားသူလို့ဒီလိုအဓိပ္ပာယ်ရတယ်ပေါ့မဂ္ဂင်၈ပါးအကျင့်တရားဆိုတဲ့ရည်စည်းကြောင်းနဲ့ဝင်ရောက်သွားသူလို့ဟောဒီအဓိပ္ပာယ်နဲ့ဒီလိုပြန်ဆိုရတယ်ပေါ့အဲတော့သောတာပန်နဲ့လူတွေခေါ်နေကြတာဘာသောတာပန်လဲဆိုသောတာဆိုတာမဂ္ဂင်၈ပါးဆိုတဲ့ရည်စည်းကြောင်းကိုအာပန္နဆိုတာဝင်ရောက်သွားသူလို့ဒီလိုပြောတာအဲ့ဒီစကားကိုကြည့်မယ်ဆိုရင်ခေါင်းကြီးတို့တွေကကန့်စပ်ပဲရှိသေးတယ်ရည်စည်းကြောင်းနဲ့မရောက်သေးဘူးလို့ဒီလိုပြောမှာပေါ့သောတာပန်မဖြစ်သေးတဲ့ကုံပေါ်မှာပဲရှိသေးတယ်နော်ရည်စည်းကြောင်းနဲ့ကိုမရောက်နိုင်သေးဘူးရည်စည်းကြောင်းနဲ့ရောက်မှနိဗ္ဗာန်ဆိုတာစိတ်ချရမှာတန်တဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုရောက်ဖို့မရှိသေးဘူးတဲ့နော်အေးမြတ်စွာဘုရားသခင်ကိုရောမြတ်ကအဲ့ဒီမေကုံးမေးတော့ရှင်သာရိပုတ္တရာမထေရကအရှင်ဘုရားတဲ့ဘယ်အမျိုးຫນွေဘယ်လိုနာမည်ရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်သောတာဆိုတဲ့မဂ္ဂင်၈ပါးရည်စည်းကြောင်းနဲ့ရောက်သွားတဲ့ပုဂ္ဂိုလ်သောတာပန္နလို့ခေါ်ပါတယ်ဆိုတော့ဘုရားကဟုတ်တယ်သာဓုသာဓုသာရိပုတ္တရာမင်းဖြေတာမှားလိုက်တာလို့ဆိုပြီးတော့သာဓုခေါ်တယ်အဲ့ဒီတုတ်တန်လေးကတခုဟောမြတ်စွာဘုရားကမေးပြီးတော့ရှင်သာရိပုတ္တရာကဖြေတယ်တုတ်တန်တစ်ခုမှာရှင်အနန္ဒာကမေးပြီးရှင်သာရိပုတ္တရာဖြေတယ်ရှင်သာရိပုတ္တရာရဲ့မေးခွန်းကိုရှင်အနန္ဒာကဖြေတယ်အားလုံးဟာသောတာပန္နနဲ့ပတ်သက်တဲ့မေးဖြေတွေကြီးပဲပေါ့နောက်သောတာတစ်ခုမှဆိုလို့ရှိရင်ဒါမျိုးသောတာပန်ရဲ့အင်္ဂါရက်တွေကဘာလို့လို့ဆိုမေးပြန်သောတာပန်ဖြစ်သွားလို့ရှိရင်ဘယ်လိုအခြေအနေတွေနဲ့ပြည့်စုံတော့လို့မေးတဲ့အခါကျတော့ရှင်ဘုရားတဲ့သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်တဲ့ဗုဒ္ဓအဝိစ္စပတ္တာဘုရားပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့ဓမ္မအဝိစ္စပတ္တာတရားပေါ်မှာနှစ်နှစ်ကာကယုံကြည်တဲ့တန်ခွေအဝိစ္စပတ္တာတန်ခါပေါ်မှာနှစ်နှစ်ကာကယုံကြည်တယ်အတိညာတက်ဝင်ပြီးတော့ယုံကြည်တာအပေါ်ယံယုံကြည်တာမျိုးမဟုတ်တော့ဘူးအရိယကန္တသီလအရိယတွေကမျက်မျက်နှုံနှုံထိမ့်သိမ့်ဆောက်ချုပ်တဲ့ငါးပါးသီလအသက်တဲ့မျက်နှိုးပြီးတော့ထိမ့်သိမ့်ဆောက်ချုပ်တယ်အဲ့ဒီအင်္ဂါ၄ချက်နဲ့ပြည့်စုံလို့ရှိရင်တော့တကယ်သောတာပန်ပုဂ္ဂိုလ်ဟာအဲ့ဒီ၄ချက်နဲ့ပြည့်စုံပါတယ်လို့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်ဟောသောတာပန်နဲ့ပတ်သက်တဲ့မေခွန်းတွေဟာဒီသောတာလေးကိုဖတ်ရှုကြည့်လိုက်မယ်ဆိုရင်အဘဒံမရှင်းလင်းသွားပြီပေါ့ ေးဒီတောက်တံကိုကြည့်မယ်ဆိုလို့ရှိရင်တခါတော့ကဗမာပြည်မှာเนาะဗမာပြည်မှာနာမည်ကိုတော့ထုတ်ဖော်ပြီးတော့မပြောတော့ပါဘူးဗမာပြည်မှာဒီတရားတရားရှိုံလေးနဲ့သောတပန်ဖြစ်တယ်ဆိုပြီးတော့လာเนาะတမာဒိဋ္ဌိတို့ဘာလို့ဓာရီမလို့ဘူးဓာရီမပါပဲနဲ့တရားတရားရှိတာလေးနဲ့ပဲသောတပန်ဖြစ်နိုင်တယ်သူတရားလာနာလာနိုင်နိုင်ဝဲအတွင်းသောတာပန်ဖြစ်စေရမယ်လို့ဆိုတာလေအရင်တော့ပေါ်ခဲ့ဘူးတယ်နော်အခုလည်းပေါ်ခြင်းပေါ်နေမှာပေါ့အဲသောတာပန်ဖြစ်ခြင်းတဲ့လူတွေကလည်းလက်မှတ်ရခြင်းတဲ့လူတွေကအတော်များတာဟုတ်အဲ့ဒီလိုဖြစ်ရမယ်ဆိုနဲလာဆိုပြီးတော့သွားကြတာပေါ့နော်အေးအဲ့ဒီသောတာပန်မျိုးကတော့နိဗ္ဗာန်ရောက်တယ်ဆိုလို့ရှိရင်ဘဂုဏနိဗ္ဗာန်နဲ့ဟိန္ဒရနာနိဗ္ဗာန်မရောက်ဘုရားဟောတဲ့နိဗ္ဗာန်တော့ရောက်မှာမဟုတ်ဘူးเนาะနိဗ္ဗာန်ကလည်းအမျိုးမျိုးရှိတာအဲ့တော့ကြောင့်မို့လို့ဒီစာပေချမ်းကန်နဲ့ဆန့်ကျင်ပြီးတော့ဟောတာပြောတာတွေကတော့ဒါမမှန်ဘူးပေါ့เนาะကြည်သောတပန်နာဆိုကြဲကွာကြည်မဂ္ဂင်၈ပါးအကျင့်တရားကိုမကျင့်မဲနဲ့သောတပန်မဖြစ်ဘူးဆိုတဲ့အဓိပ္ပာယ်ပြောထားတာပဲသောတပန်နာဆိုတဲ့စကားလုံးထဲမှာသောတဆိုတာကမဂ္ဂင်၈ပါးပဲမဂ္ဂင်၈ပါးထဲမှာတရားဆိုတာပါမမပါပဲအဓိကပညာပဲသီလသမာဓိပညာဒီ၃မျိုးပဲအဲ့ဒီမှာသမာဝါစာသမာကမ္မန္တသမာအာဇီဝတို့ကသီလသမာဓိဋ္ဌိသမာသင်္ကပ္ပတို့ကပညာသမာဝါယာမသမာသတိသမာသမာဓိတို့ကသမာဓိကြည့်လိုက်ပြဆိုရင်သီလသမာဓိပညာအဲ့ဒီသိက္ခာ၃ပါးအကျင့်တရားဒါမပါပဲနဲ့ယုံကြည်ချက်ကလေးတတ်တတ်နဲ့သောတာပန်ဖြစ်တယ်လို့ပြောလို့ရှိရင်ဒီသုတ္တန်နေနဲ့ဆန့်ကျင်နေတယ်လို့ထောက်ပြရမှာပဲမှန်ပါဘုရားဘုရားဟောတဲ့တရားထဲမှာယုံကြည်ချက်တတ်တတ်နဲ့သောတာပန်ဖြစ်ဘူးเนาะမှန်ပါဘုရားဒီလမ်းကြောင်းကိုယုံကြည်ချက်ကိုအခြေခံပြီးတော့ဒီလမ်းကြောင်းပေါ်ရောက်ရင်တော့ဖြစ်တယ်မှန်ပါဘုရားဒီလမ်းကြောင်းပေါ်မတက်နိုင်မဲနဲ့တော့သောတာပန်မခေါ်နိုင်ဘူးပေါ့မှန်ပါဘုရားဒီလိုဆိုလို့လားပေါ့ယုံကြည်ချက်ဆိုတာတော်အားပေးတာပို့ဆောင်ပေးတာပဲရှိတယ်ပေါ့ဒီသောတာပန်ဖြစ်လို့ရှိရင်ယုံကြည်ချက်အကောင်းတာမှန်တယ်သောတာပန်မှာဒီတတ္တိန္ဒရီဝိရိယန္ဒရီတတ္တိန္ဒရီသမာဓိန္ဒရီပဉ္စိန္ဒရီတော့ဘုတ္တတ္တဘုဝိရိယဘုတတိဘုသမာဓိဘုပညာဘုဗလ၅မျိုးထဲမှာသောတာပန်မှာအခိုင်အမာဆုံးကဘာလို့ဆိုရင်တတ္တဘုပဲတူတာတရားတရားခိုင်မာသွားတယ်တရားတရားစွမ်းအားတွေပို့ထက်သွားတယ်သောတာပန်ဖြစ်သွားပြီဆိုရင်တရားစွမ်းအားတွေကရှေ့ကနေကိုထက်သွားတယ်။ဘာကြောင့်တန်ပြောရတော့ဆိုလို့ရှိရင်တခါတော့ကမြတ်စွာဘုရားမန္တတိုင်းကိုကြွဖျားကြွလာပြီဆိုလို့ရှိရင်ဖျားနဲ့တန်ခါးတွေကြွလာပြီဆိုရင်ကျိုးစုပ်ဝေးအစီအစဉ်တွေလုပ်ကြတယ်။အဲ့ဒီခေတ်ကမြတ်စွာဘုရားကြီးညိုတဲ့ပုံစံတွေကလည်းအလုံးများတယ်။ဒီထဲမှာမကြီးညိုတဲ့ပုံစံတွေရှိတာပဲ။မန္တန်ရောက်တဲ့အခါကျတော့သူတို့အစည်းအဝေးထိုင်နေမြတ်စွာဘုရားကြွလာလိမ့်မယ်ကြွလာလို့ရှိရင်ဒုမြုဒုနိုင်ငံကြွားလိမ့်မယ်အဲဒီမှာအစည်းအဝေးဆုံးဖြတ်ချက်ကဘာလို့ဆိုရင်လူတိုင်းတအိမ်တယောက်ထွက်ကြွားမယ်မကြွလို့ရှိရင်ဓာငွေ50တက်မယ်ပေါ့ဟောဒီလိုပဲ host လုပ်တာနော်အဲ့ဒီလိုနဲ့မြတ်စွာဘုရားကြွလာတဲ့အခါမှာမန္တန်မင်းသားတွေကြိုကြတယ်ဘုရားကျူတော့အဲ့ဒီကျူတဲ့အဲမဲ့ရှင်အနန္ဒာနဲ့လူတော်ကတငယ်ချင်းရောစာဆိုတဲ့မန္တမင်းသားတယောက်ပါအဲ့လိုတွေ့တော့ကျူစုပွဲမှာရောစာကိုမြင်တော့ရှင်အနန္ဒာကနှုတ်ဆက်တာဗောဝန္တာအဲလဲသူနဲ့တငယ်ချင်းကိုဟာတငယ်ချင်းရောစာမင်းတို့ဖရာတရားတန်ခါရသော်ဘုရားကြွလာတာမင်းဒီလိုကျူစုပွဲမှာပါလာတာငါဝန္တာလိုက်တာဝန္တာလိုက်တာလို့ပြောတဲ့အခါကျတော့ရောစာကခတ္တိလီနဲ့ဗာပြောတော့ဆိုကိုရောတဲ့လာကြလို့လာတာမဟုတ်ဘူးတံငွေ50တက်မှကြောက်ရတယ်။အဲ့ဒါမျိုးကလည်းရှိနေတယ်။အဲ့ဒါရှင်နာနာကမျက်နှာပြက်သွား။ဘာဖြစ်လို့ဒီလိုပြောရမလဲပေါ့။မျက်နှာနဲ့လည်းပြက်သွားတယ်။အဲ့ဒါကိုမြတ်စွာဘုရားရှောက်တယ်ရှင်ဘုရားတဲ့။တပည့်တော်တငယ်ချင်းရောစာတပည့်တော်ဒီလိုပြောတယ်ဆိုအနန္ဒာတဲ့ရောသလိုပုဂ္ဂိုလ်စိတ်ပြောင်းအောင်လုပ်ဖို့မခက်ပါဘူးဆိုပြီးတော့မြတ်စွာဘုရားအကြောင်းနဲ့ဝင်ပြီးတော့ရောသမန္တမင်းကိုမေတ္တာပို့တယ်နော်မေတ္တာစွမ်းအားဘုရားရဲ့မေတ္တာဆိုတော့ပို့စွမ်းထက်တာပေါ့ရောသကိုအာယုံပြုပြီးတော့ဩဒိတမေတ္တာပို့တယ်ခ ချက်ချင်းရောလာစိတ်ပြောင်းသွားပြီးတော့ဖရာဘယ်မှာလုံးဖရာဘယ်မှာလုံးညတ်စွာဘုရားကိုချက်ချင်းတတိယဒီမေတ္တာဖို့ရင်တတိယတယ်ဆိုတာဟုတ်တယ်ခုခေတ်လူတွေလည်းပဲတယောက်နဲ့တယောက်တတိယနေလို့ရှင်လူကတော့မသိဘူးဒါပေမဲ့လို့တတိယနေတဲ့အချိန်မှာဟိုလူကလည်းတတိယနေတတ်တယ်ပေါ့နော်မေတ္တာရောက်လို့ရှင်ဟိုဆက်သွယ်မှုလေးတွေတည်လို့ရှိတယ်ပေါ့တယ်လီပသီဆိုတာစိတ်ချင်းဆက်သွယ်မှုလေးတွေကိုမသိပြီမလို့ဆက်သွယ်မှုလေးတွေရှိတယ်မြတ်စွာဘုရားကအဲ့လိုဩရိတမေတ္တာစူးစိုက်ပြီးတော့ပို့လိုက်တဲ့အခါကျတော့ရောဂါဘုရားကြောင့်တော့ချက်ချင်းရောက်လာဟိုမကြည်ညိုလို့ဓာဝေ50တတ်မှကြောက်လို့ချက်ချင်းရောက်လာပြီဘုရားပဲမှာတော့ဆိုဘုရားစီလာတွေ့မြတ်စွာဘုရားအဲ့မှာတရားဟောတော့သူသောတပန်ဖြစ်သွားတောတပန်လည်းဖြစ်သွားရင်သူ့အယူဆအမြင်တွေဟာလုံးဝပြောင်းသွားပြီးတော့ဘလောက်ဒီအောင်သူသရတရားကောင်းလို့ဆိုလို့ရှိရင်တန်ဃာတွေဟာသူ့ဆောင်ရလွဲလို့သူများဆောင်မစားပါနဲ့သူလူတာကလွဲရင်ဒီပင်လူလက်မခံပါအဲ့လောက်ထိအောင်တရားတရားဆွမ်းထက်သွားတယ်လို့နော်အေးအဲ့ဒါကိုထောက်မယ်ဆိုလို့ရှိရင်တောတဗံဖြစ်သွားလို့ရှိရင်တရားတရားတွေကပိုထက်သွားတယ်လို့ဒီလိုပြောလို့ရတယ်ပေါ့အေးကောင်းပြီအခုဒီမေခွန်းနဲ့ပတ်သက်ပြီးဒီတုတ်တွေမှာဓမ္မမေခွန်းတွေဟာရှင်အနန္ဒာကရှင်သာရိပုတ္တရာကိုမေးတယ်ရှင်သာရိပုတ္တရာကရှင်အနန္ဒာကိုမေးတယ်နှစ်ပါးအပြန်အလှန်ဖြေဆိုကြတယ်ရသဗျာကိုရော်ရံကရှင်သာရိပုတ္တရာကိုသောတာပန်နဲ့ပတ်သက်ပြီးတော့မေခွန်းတွေထုတ်တယ်ထုတ်တော့ရှင်သာရိပုတ္တရာကဖြေဆိုလျောက်ထားတယ်ရသဗျာကတာလူခေါ်တယ်ယဟန်တော်တွေရဲ့ထို့ထို့ရသဗျာနဲ့တန်ဃာတော်တွေရဲ့ဆက်ဆံမှုယဟန်တော်အချင်းချင်းဆက်ဆံမှုတရားဓမ္မနဲ့ပတ်သက်ပြီးအခုလိုမေးကြတယ်ဖြေကြတယ်ဆိုတာအမတန်မှစိတ်ချရူးစရာကောင်းတယ်ပေါ့နော်ဒါကြောင့်မို့တရားချက်ခင်သူတော်စင်ပရိသတ်တို့ကြီးဘုရားမြတ်စွာဘုရားတော်မူခဲ့တဲ့တရားဓမ္မတွေမှာသောတပန်ဆိုတာပါလေသောတပန်ဖြစ်ဖို့အကြောင်းတရားတွေကပါလေသောတာဆိုတာပါလေသောတပန်နာဆိုတာပါလေဆိုတဲ့မိဘနည်းရဲ့အဖြေကိုရှင်းရှင်းကြီးသိပြီးတော့တို့တွေသောတပန်ဖြစ်ဖို့ဘာတွေလုပ်ရမလဲသောတပန်ဖြစ်သွားရင်ဘယ်လိုအခြေအနေတွေနဲ့ပြည့်စုံလဲလို့ကိုယ်စီကိုယ်ကသိရှိနားလည်ကြပြီသောတပန်ဖြစ်အောင်အနည်းဆုံးသောတာပန်ဖြစ်ဖို့အတွက်ခြင်းပြန်ကြိုးကုပ်အထုံနိုင်ရပါစေကုန်သတည်း